ရှင်များမင်္ဂလာပါရှင်ဒီတစ်ပတ်မှာလေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဌာနကနေအယ်နီညိုနဲ့ပတ်သက်ပြီးတောင်သူတွေအတွက်သတင်းထုတ်ပြန်ချက်အကြောင်းဆွေးနွေးတင်ပြသွားပါမယ်လေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဌာနကနေတောင်သူတွေအတွက်အယ်နီညိုနဲ့ပတ်သက်ပြီးထုတ်ပြန်ထားတာတွေကဒေသအသီးသီးတွင်မိမိတို့ဒေသနဲ့ကိုက်ညီပြီးရေလိုအပ်ချက်နဲ့တဲ့တက်တန်းတို့အထွက်ကောင်းစဘာမျိုးတွေကိုရွေးချယ်စိုက်ပျိုးကြရန်လိုအပ်မှာဖြစ်ကြောင်းဒီအပြင်တောက်သုံးရည်စုဆောင်ခြင်းနှင့်စိုက်ပျိုးရည်အလေလွင့်မရှိအကျိုးရှိစွာအသုံးချခြင်းလုပ်ငန်းတွေကိုစနစ်တကျစီမံဆောင်ရွက်ရန်လိုအပ်မှာဖြစ်ကြောင်းတက်တန်းတို့အထွက်ကောင်းစဘာမျိုးတွေရရှိရေးနှင့်စိုက်ပျိုးရည်ရရှိဖို့ခက်ခဲတဲ့ဒေသတွေအနေနဲ့လေယာစိုက်ပျိုးရည်နဲ့ဆက်မြောင်းဝင်ကြီးဌာနလက်အောက်မှာရှိတဲ့သက်ဆိုင်ရာစိုက်ပျိုးရေးဦးစီးဌာနနဲ့ဆက်မြောင်းဦးစီးဌာနတွေကိုဆက်သွယ်ဆောင်ရွက်နိုင်ကြောင်းဆိုပြီးဇန်နဝါရီလ15ရက်နေ့ထုတ်ပြန်ထားတဲ့နိုင်ငံပိုင်သတင်းစာကနေအသိပေးနှိုးဆော်ထားတာတွေ့ရပါတယ်။ဟုတ်ပါတယ်။အနီညိုရာသီဥတုကအနေအကြီးမားဆုံးသဘာဝဘေးအန္တရာယ်တွေထဲမှာတစ်ခုအပါအဝင်ပါ။အနီညိုကြံ့ရောက်မှုကိုလွှဲရှောင်လို့မရပေမဲ့ကြိုတင်ကာကွယ်မှုတွေလုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကတဘာဝဘေးအန္တရာယ်တွေနဲ့ပတ်သက်လာရင်ကြိုတင်ကာကွယ်ထားတဲ့နည်းလမ်းတွေမူဝါဒတွေသေသေးချာချာချမှတ်လှုပ်ဆောင်ထားတာတွေမတွေ့ရပါဘူးပြီးခဲ့တဲ့နာဂိတ်ဖုန်တိုင်း2015ခုနှစ်ထဲမှာဖြစ်ခဲ့တဲ့ရေကြီးရေရှမ်းနှင်းမြုပ်မှုတွေစတဲ့တဘာဝဘေးအန္တရာယ်တွေမှာကြိုတင်ကာကွယ်မှုတွေလုံးဝမရှိသလောက်နေပါတာတွေ့နိုင်ပါတယ်အခုကြားရောက်မဲ့အယ်နီညိုအန္တရာယ်ကမြန်မာပြည်မှာတော့တောင်သူတွေကိုအများဆုံးရိုက်ခတ်နိုင်ပါတယ်။တောင်သူတွေအနေနဲ့စိုက်ပျိုးရေးခန်းချောက်လာမာတွေစိုက်ပျိုးရေးလုပ်ငန်းတွေမှာအသုံးပြုတဲ့ကျွန်းနွားတွေအတွက်တောက်သုံးရေးပြက်လက်လာမာတွေတစ်ဆက်ထဲမှာပဲတောင်သူတွေရဲ့တောက်သုံးရေးအခက်အခဲတွေကိုပါရင်ဆိုင်ရနိုင်ပါတယ်။တောက်သုံးရေးစုဆောင်ခြင်းနဲ့စိုက်ပျိုးရေးလေလွင့်မရှိအကျိုးရှိစွာအသုံးချခြင်းလုပ်ငန်းတွေကိုစနစ်တကျစီမံဆောင်ရွက်ရန်လိုအပ်မယ်လို့ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာလည်းအတော်စဉ်းစားစရာကောင်းပါတယ်။စိုက်ပျိုးရည်မလုံလောက်တာ၊တောက်ရည်မလုံလောက်တာတွေဟာနှစ်တိုင်းကြုံနေရတာပါ။တစ်နှစ်တည်းတစ်နှစ်လိုအပ်ချက်တွေတွေ့နိုင်ပါတယ်။အခုဆိုရင်ပဲအင်းလေးဒေသမှာရေတွေတဖြည်းဖြည်းခန့်လာနေပါပြီ။နွေရာသီဆိုလုံးဝခန့်ချောက်မဲ့အနေထားလို့ဒေသခံတောင်သူတွေကသုံးသပ်နေကြပါပြီ။နွေရာသီဆိုနှစ်တိုင်းတောက်ရည်ခက်ခဲရှိတဲ့ရန်ကုန်တဖက်ကံအန်ဂျီတလာဘက်မှာလက်ရှိကိုပဲတောက်ရည်အခက်အခဲပြဿနာတွေရှိလာပါပြီ။စိုက်ပျိုးရေးစီမံခန့်ခွဲမှုအပိုင်းမှာလည်းဆယ်ရည်တောက်လေတွေအတွက်ရေတကယ်ရောက်ရလာတချို့ရွာတွေမှာလေတွေကအပေါ်မှာရေပေးမြောင်းတွေကအောက်မှာအဲ့ဒီလိုကိစ္စတွေကလည်းငကိုတွေကအများကြီးရှိနေပါသေးတယ်။ဒီလိုပဲစပယ်ကြီးလို့တင်စားရတဲ့အေယော်ရီတိုင်းမှာလည်းနှွေစပားတွေအတွက်ရေမရတာရေတုံငင်တွေရေခန်းကုန်တာတွေကြောင့်စူးစူးညံ့ညံ့အသံတွေကြားနေရပါပြီရေလိုအပ်ချက်နေပြီးဒေသနဲ့ကိုက်ညီတဲ့တက်တန်းတို့အထွက်ကောင်းစပားမျိုးတွေကိုရွေးချယ်စိုက်ပျိုးကြဖို့ဆိုတဲ့အပိုင်းကိုလည်းတောင်သူလယ်သမားများနဲ့မြေယာလုပ်သားများသက်မကမြန်မာနိုင်ငံမှကိုဝင်းရှိန်မြတ်ကဆွေးနွေးလာပါတယ်
ဝန်ကြီးဌာနကထုတ်ပြန်ထားတဲ့စဘာစိတ်ကြီးမှာတက်တန်းတို့စဘာမျိုးတွေကိုရွေးချယ်ပြီးစိတ်ပြိုးဖို့ဆိုပြီးတော့ဒီတက်တန်းတို့စဘာမျိုးဆိုတဲ့နေရာမှာလည်းကျွန်တော်ရှမ်းပြည်မှာဆိုလို့ချင်းသိပ်ဖြစ်ပြီးစဘာဆိုပြီးတော့ထုတ်လုပ်ခဲ့တယ်သူတို့ဒါလည်းမအောင်မြင်ခဲ့ဘူးဒီနွေစဘာဆိုလို့ချင်းမျိုးကရိုးရိုးမှာ9အိလောက်ကုန်မယ်ဆိုလို့ချင်း9အိလောက်ကုန်တယ်ဆိုတဲ့သဘောရှိတယ်အပြီးလို့ချင်းလည်းဆယ်ရီတောက်နေမှာသူတို့ဒီတနေ့အန်နီညိုကြောင့်ရေခန်းဆောက်ဖြစ်ပြီးဆိုလို့ချင်းလည်းစိတ်ပြိုးစိတ်ချင်းတွေကိုဆက်နိုင်မှာမဟုတ်ဘူးဆိုပြီးတော့သူတို့အနေနဲ့လည်းပြောနေတာလည်းရှိတယ်ပြီးလို့ချင်းလည်းထွန်ရက်စိတ်ပြိုးမဲ့စက်ကြီးရပစ္စည်းတွေလည်းလုံလုံလောက်လောက်မရှိနိုင်ဘူးပေါ့သူတို့ရပောင်း120စိတ်ကြတာများတယ်ပေါ့နော်ဒီတက်တန်းတို့စဘာမျိုးစိတ်ကကတောင်သူတွေကမယုံကြည်တာတွေကပုံများတယ်သူတို့ရဲ့ဒေတာခံမျိုးရင်းတွေပဲမရှင်ရေးပဲသူတို့စိတ်ရှင်ကြတယ်မနှိမ့်ကြတဲ့ကောတချို့နေရာတွေမှာကရေမရှိတဲ့ကိစ္စရပ်တွေပြီးတော့ဆင်ကောင်းတတ်မှန်လေးမကောင်းတဲ့ကိစ္စရပ်တွေမှာသူရင်ကြောင်းကြတဲ့ကိစ္စရပ်တွေလည်းရှိနေတယ်တုံတွင်းနေတာကဟို ARD တိုင်းတို့ပကိန်းတိုင်းတို့မကွေးတိုင်းတို့
ဒါကြောင့်တဘာဝဘေးအန္တရာယ်ဆိုတာတရက်မဟုတ်တရက်ကြုံလာနိုင်တဲ့ကိစ္စပါဒီလိုကြုံလာရင်လေလူမှုရယ်အစိုးရရယ်ပညာရှင်တွေရယ်ပူးပေါင်းဆောင်ရွက်တဲ့လို့ကြိုတင်ဆောင်ရွက်မှုတွေအတွက်လည်းသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အပြာသဘောမျိုးမဟုတ်ပဲသေချာတဲ့မူဝါဒတွေချမှတ်ဆောင်ရွက်တဲ့မှာကြောင့်တင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ